ထိုင်းနိုင်ငံဆူရတ်ဌာနီခိုင်ဘန်ကောမြို့နယ်အတွင်းမှာဖွင့်ထားတဲ့မြန်မာရွှေပြောင်းကလေးငယ်တွေရဲ့မေတ္တာရေးတင်ကြားရေးစင်တာတွေကိုပိတ်ပစ်လိုက်တာဟာကျောင်းသူကျောင်းသားတွေကိုထိုင်းစာတင်ကျောင်းတွေကိုပို့ပေးဖို့အကြိမ်ကြိမ်တောင်းဆိုခဲ့တာကိုပြက်ကွက်ခဲ့တဲ့အတွက်ဖြစ်တဲ့ဆိုပြီးတော့ဆူရတ်ဌာနီခိုင်ပညာရေးဌာနကပြန်လည်ဖြေရှင်းပါတယ်စက်တင်ဘာလ4ရက်နေ့ကစပြီးတော့ဒီကျောင်းကိုပိတ်လိုက်တဲ့အတွက်မြန်မာကလေးငယ်2000လောက်ကျောင်းတက်နေတဲ့အချိန်မှာပညာရေးတပိုင်းတစ်စားနဲ့ yes sign လိုက်ရတယ်လို့မြန်မာစာတင်တဲ့တခြားစင်တာ50လောက်အားလုံးကိုပိတ်ပစ်ဖို့စူရတ်ဌာနီခရပညာရေးဌာနကအမိန့်ထုတ်ထားတာပါထိုင်းနိုင်ငံအမျိုးသားလူအခွင့်အရေးကော်မတီ NHRC ကအခုလိုရွှေပြောင်းကလေးငယ်တွေရဲ့ကျောင်းပိတ်ပစ်လိုက်တဲ့အပေါ်စိုးရိမ်တဲ့အကြောင်းကြေညာချက်ထုတ်ပြန်တယ်လို့ကလေးတွေဆက်ပြီးတော့ပညာသင်ကြားနိုင်ွေးရှိအောင်စီစဉ်ပေးဖို့ထိုင်းအစိုးရကိုတောင်းဆိုထားပါတယ်။မြစ်တာရေးသင်ကြားရေးစင်တာတွေဟာတရားမဝင်ဖွင့်လှစ်ထားတာဖြစ်ပြီးတော့ဒီစင်တာမှာသင်တဲ့ကျောင်းသူကျောင်းသားတွေကိုထိုင်းပုပ်ပလီကနဲ့အစိုးရကျောင်း900ကျော်မှသင်နိုင်အောင်ညှိနှိုင်းပေးမယ်လို့လည်းဆူရက်ဌာနီခရပညာရေးဌာနအကြီးအကဲချုပ်ဒီစာတာကန်ကပြောဆိုတာကိုဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားပါရဲ့ရှင်